Welcome to the Voice of America in Burmese.
ဒီဇင်ဘာမင်္ဂလာရှိတဲ့မနေ့ခင်ပါရှင်2019ခုနှစ်ဒီဇင်ဘာလ1ရက်တောက်ကြနေမြန်မာပြည်ရဲ့တန်နှွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကသာမက VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်။ဒီမှာခွန်ယူပါခုမနေ့စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီနေ့မနေ့ဖက်တဲ့တွေကိုမှန်ရင်ကျင်နိုင်ငံကျွန်တော်ကြိုကြိုသိပြောပြမှာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နေရာမှာ CIA အကြီးအကဲကိုစာတုခတ်မယ်ဆိုတဲ့သတင်းတွေထွက်နေပြီးနဲ့အင်ဂျီတော်နဲ့နိုင်ငံခြားရေးဌာနကတော့ညင်နေသေးပါပဲ။မြောက်ကိုရီးယားရေးမှာခေါင်းဆောင်မှုပြပြီးလှုပ်ဆောင်မှုအမေရိကန်ကတရုတ်ကိုပြရားပေးနေပါတယ်။မြန်မာနိုင်ငံကဆက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးတဲ့အတွက်ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်ကိုကြည့်ကြည့်ပြောဆိုပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။အခုမနက်ခင်းနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ချင်းပြစ်ဒုံးကျည်ဆန်းသက်နေတာကိုတန်ခတ်အရေးယူရေးမှာတရုတ်အစိုးရအနေနဲ့ကောင်းဆောင်မှုပြပြီးပါဝင်လာစေရေးအမေရိကန်ကတရုတ်ကိုပြရားပေးနေပါတယ်
။ We believe he has an opportunity to do the right thing for the benefit of all countries.
ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးရဲ့ပြောကြားချက်နဲ့တူနာဆင်ကြရမှာပါ။ဘင်္ဂလားဒေ့ရှ်ရောက်မြန်မာဒုက္ခသည်တွေပြန်ပို့ရေးဆိုရင်မကင်းဖြစ်နေကြတာ။ဘူဒီတော်နဲ့မောင်တော်မှာစိတ်ကြောက်ဆေးပြားတန်းကြော်ဖမ်းမိကြတာနဲ့ဖားကန်မှာကြောက်စိမ့်တူရာကြောင့်ဒေသခံတွေနစ်နာရတဲ့ကုမ္ပဏီတွေကိုအေးအယူမယူတဲ့အတွက်အစိုးရဌာနတွေကိုဆန္ဒပြကြတဲ့သတင်းလွှာတွေကိုနာဆင်ကြရမှာပါ။အခုရင်ဆုံးတော့ဒီဇင်ဘာလ1ရက်နေ့တောက်ကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နေရာမှာလက်ရှိ CIA ညွှန်ကြားမှု Mike Pompeo နဲ့လာမယ့်သတင်းပတ်တွေအတွင်းသမ္မတ Donald Trump ကအစာထိုးခန့်ထားခြင်းနဲ့ဆိုတဲ့သတင်းတွေထွက်လာနေပါတယ်။အင်ဂျီလိုပြောခွင့်ရ Sarah Huckabee Sanders ကတော့အဲ့ဒီသတင်းတွေကိုအရေးမပါသလိုဖော်ပြဖို့ကြိုးစားတဲ့အနေနဲ့သမ္မတကသာတယောက်ယောက်ပေါ်ယုံကြည်ကိုးစားမှုမရှိတော့ဘူးဆိုရင်သူတို့ရှိနေတဲ့ယာရုမှာဆက်ရှိတော့မှာမဟုတ်ပါဘူးလို့သတ္တဗရီနေ့ပုံမှန်သတင်းစာရှင်းလင်းပွဲပြင်ပြောသွားပါတယ်။နိုင်ငံရဲ့ဌာနပြောခွင့်ရ Heather Nauert ကလည်းဝင်းကြီးတယ်လာဆန်ဟာသူ့ယာရုမှာဆက်ရှိနေပြီးစီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြရင်ဥရောပကိုခီးသွားမှာဖြစ်တယ်လို့ပြောပါတယ်။တမရတ်ဆော့နဲ့ဝင်းကြီးတယ်လာဆန်တို့အကြားဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်အတွင်းအဆင်မပြေဖြစ်လာတယ်လို့အမည်မဖော်တဲ့အင်ဂျီတော်အကြီးတန်းတာဝန်ရှိသူတွေကိုကူကားပြီးသတင်းဌာနအများပြားကပြောကြတာပါ။တမရတ်ကသူနဲ့ဆက်ဆံရေးပူကောင်းတဲ့ CIA အကြီးအကဲကိုနိုင်ငံခြားရေးဝန်ကြီးဖြစ်အစားထိုးခန့်ထားခြင်းနေတယ်လို့လည်းဆိုပါတယ်။နိုင်ငံတော်လူညွန်ရေးကိစ္စရပ်တွေမှာတမရတ်ရဲ့အခိုင်အမာမဟာမိတ်တူဖြစ်သူအာကေဆောပြည်နယ်ထက်လွတ်တော်မှထွန်ကော့တွန်ကို CIA ကြီးကဖြစ် Mr. Pompeo နေရာမှာခန့်ထားမယ်လို့လည်းသတင်းတွေထွက်နေတာပါ။နိုင်ငံတော်လူမျိုးရေးဆိုင်ရာသမ္မတ Trump ရဲ့ထိတ်တန့်အကြံပေးအဖွဲ့ကိုအပြောင်းအလဲလုပ်ဖို့စဉ်းစားနေတာလအတော်ကြာနေပြီလို့အမေရိကန်သတင်းဌာနအများပြားကပြောကြပေမဲ့သမ္မတကဆုံးဖြတ်ချက်ချပြီးပြီလားဆိုတာကိုတော့မရှင်းသေးပါဘူး။
နောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုနိုဝင်ဘာလ28ရက်နေ့မှာစမ်းသပ်ပြင်လွှတ်လိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေပါတယ်။ဗုဒ္ဓဘုရင့်ကကုလသမဂ္ဂလုံခြုံရေးကောင်စီစည်းဝေးပွဲမှာလည်းတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုတွေဖြတ်တောက်ပေးဖို့အမေရိကန်ကတောင်းဆိုခဲ့ပါတယ်။တရုတ်နိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့တရုတ်အစိုးရကအမိန့်ထုတ်ပြန်ထားပြီးဖြစ်တယ်လို့တရုတ်ကုမ္ပဏီအနေနဲ့လည်းကိုရီးယားကအလုတ္တမအစ်စ်တွေထပ်မငားတော့ဘူးနဲ့ရှိပြီးသားအလုတ္တမတွေကိုလည်းတက်တန်းထပ်တိုးမပေးတော့ဘူးညွှန်ကြားချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကတော့နောက်ပိုင်းသတင်းထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင
်အစွန်ရောက်အမျိုးသားရေးဝါဒီလက်ရဇွန်ပြည်ထောင်အုပ်စုတစုရဲ့မွတ်စလင်စန့်ကျင်ရေးဗီဒီယိုတွေကိုသမ္မတဒေါ်နယ်ထရမ့်ကထစ်ထော်မှာထပ်ပြီးဖြန့်ခဲ့တာဟာမှားယွင်းတယ်လို့တည်ထောင်ဝန်ကြီးချုပ်ထရီဇာမေကကြာသပတေးနေ့မှာပြောလိုက်ပါတယ်အဲ့ဒီဗီဒီယိုတွေဟာအမုန်းတရားဖြန့်တာတွေဖြစ်တယ်လို့လည်းဝန်ကြီးချုပ်မေကပြောပါတယ်အတူတကွာလောက်ကင်ဆောင်ရွက်နေတယ်ဆိုတာကြောင့်တော့အမေရိကန်ပြည်ထောင်စုအမားလုခဲ့တယ်လို့မိမိတို့ယူဆတာကိုမပြောမဆိုရဲဘူးသူတို့ကိုရှင်းရှင်းမပြောရဲဘူးဆိုတဲ့အတိအပယ်မတည့်ရောက်ကြောင်းဂျော်ဒန်နိုင်ငံအမန်မြို့တော်ခီးစဉ်တစ်ခုအတွင်းဝန်ကြီးချုပ်အမေကပြောပါတယ် Britain First အဖွဲ့ Twitter ပေါ်မှာတင်ထားတာကိုထပ်ပြီးဖြန့်တာဟာမှားယွင်းတဲ့အလုပ်ဖြစ်တယ်ဆိုတာကျွန်မရှင်းရှင်းပဲပြောပါတယ်လို့ဝန်ကြီးချုပ်အမေကပြောပါတယ်ဂျိုင်းတောင်နဲ့ Dutch လူငယ်လေးတယောက်ကိုမော်စလင်ရွှေ့ပြောင်းနေထိုင်သူလို့ဆိုသူတယောက်ကရိုက်နှက်နေတယ်ဆိုတာကိုရိုက်ယူထားတဲ့ဗီဒီယို Virgin Mary ရုပ်တုကိုမွတ်စလင်တယောက်ကဖျက်ဆီးနေတယ်ဆိုတာကိုရိုက်ယူထားတဲ့ဗီဒီယိုနဲ့ဆယ်ကျော်သက်ရွယ်လူငယ်တဦးကိုအစ္စလမ်ဘွားဒီလူရဲကားတအုပ်လို့ဆိုသူတွေကခေါင်းမိုးပေါ်ကတွန်းချပြီးရိုက်သက်ပြစ်နေတယ်ဆိုတာကိုရိုက်ယူထားတဲ့အတီးပြုလို့မရတဲ့ဗီဒီယိုတွေကိုသမ္မတ Trump က Twitter ပေါ်မှာပြန်ဖြန့်နေတာပါဗ ီတဲ့နိုင်ငံမှာမွတ်စလင်တွေရှေ့ပြောင်းထိစားနေတဲ့အပေါ်ဗြိတိရှခရစ်ယာန်လူအဖွဲ့အစည်းကိုတီပမိဆာဒေဂျီတွေတိမ့်ပိုက်တဲ့အခြေအနေတစ်ခုအဖြစ် Britain First အုပ်စုကသတ်မှတ်တာပါ။ဒီအုပ်စုဟာရင်ကျေးတဲ့ဗြိတိရှအစင်အလာနဲ့ဆန့်ကျင်နေတယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောပါဗျ။
ပါကစ္စတန်နိုင်ငံဟာအစိုးရအကြမ်းဖက်အဖွဲ့အစည်းတွေကိုလက်ခံပြီးထောက်ပံ့ပေးနေတယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ဆွဆွဲချက်ဟာမှန်ကန်မှုမရှိကြောင်းပါကစ္စတန်အစိုးရကချက်ချင်းပဲတုံ့ပြန်ပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရဖို့အမေရိကန်စစ်တပ်ကအောင်မြင်အောင်မဆောင်ရွက်နိုင်တာ၊တာလီဘန်တွေအပေါ်ရှုံးနေတာစတာတွေအတွက်ပါကစ္စတန်နိုင်ငံကသာကြားကနေဒဏ်ခံနေရတာဖြစ်တယ်လို့ဆိုပါတယ်။ဩဂုတ်လကသမ္မတဒေါ်နယ်ထရန့်ကြေညာခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအပေါ်အမေရိကန်ရဲ့မဟာဗျူဟာအသစ်နဲ့ပတ်သက်လို့ပါကစ္စတန်နဲ့အမေရိကန်နှစ်နိုင်ငံကြားမတူညီတဲ့သဘောထားအမြင်တွေရှိနေကြောင်းပါကစ္စတန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖာဆယ်ကမနေ့ကြာသပတေးနေ့ကပြောကြားခဲ့ပါတယ်။နေတိုးမဟာမိတ်ထဲမှာအဖွဲ့ဝင်မဟုတ်တဲ့ပါကစ္စတန်နိုင်ငံကိုဒေသရင်းအကြမ်းဖက်သမားတွေနှိမ်နင်းရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီတဲ့ပံ့ပိုးမှုကိုပါကစ္စတန်ကလက်ခံပြီးတော့အာဖဂန်နစ္စတန်နိုင်ငံနဲ့အဲ့ဒီမှာရှိတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေကိုပြန်ပြီးတိုက်ခိုက်နိုင်ဖို့တာလီဘန်နဲ့ဟခါနီအကြမ်းဖက်အုပ်စုတွေကိုပါကစ္စတန်ကထောက်ပံ့နေတယ်ဆိုပြီးအမေရိကန်ကဆွဆွဲထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမကြာခင်ရက်ပိုင်းမှာပါကစ္စတန်နိုင်ငံကိုတွားရောက်ပြီးနှစ်နိုင်ငံသဘောထားဆက်လက်ဆွေးနွေးဖို့ရှိပါတယ်။ပါကစ္စတန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်ကာကွယ်ရေးဝန်ကြီးဟာဒီဇင်ဘာလ3ရက်နေ့မှာပါကစ္စတန်နိုင်ငံကိုရောက်ရှိလာမှာဖြစ်တယ်လို့ဆိုပေမဲ့ပင်တဂွန်စစ်ဌာနချုပ်ကတော့အတည်ပြုထားခြင်းမရှိသေးပါဘူးရှင
်။ UAE ဗီဒီယိုရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြောင်နေမနေ့ဖက်တဲ့မြောက်ကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရိုင်းမင်းကြီးဖရန်စစ်ကကြီးကြီးပြောဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဂျာတာပရီနေမှာရောက်သွားပြီးတဲ့နောက်ပုံရိုင်းမင်းကြီးဖရန်စစ်ကအဲဒီလိုမိန့်ကြားပြောဆိုတာပါ။အကြတဲ့ကင်လာတွေအတွင်းဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းရဲ့ထူးခြားတဲ့အမှတ်တင်ဒေတာတစ်ခုဖြစ်တဲ့ရေရောကူညီမှုနဲ့သွေးစည်းညီညွတ်မှုတို့ကိုရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလူသားစာနာမှုအကူအညီပေးတာမှာအထင်ရှားတွေ့ထားရပါတယ်။ဒုက္ခသည်တွေကိုယာယီနေထိုင်မှုနေရာနဲ့ဘဝအတွက်အခြေခံလိုအပ်ချက်တွေကိုထောက်ပံ့ပေးထားပါတယ်လို့ပိုယမ်မင်းကြီးဖရန်စစ်ကအီတလီဘာသာစကားနဲ့မင်ကြားသွားတာပါ။အခုဘင်္ဂလားဒေ့ရှ်မှာပြောတဲ့မင်ကြားချက်ထဲမှာလည်းမြန်မာပြည်ခီးစဉ်တွင်မင်ကြားခဲ့တာတွေလို့ပဲရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုပိုယမ်မင်းကြီးကသုံးနှုန်းပြောဆိုသွားတာမရှိပါဘူး။အဒီအစားရခိုင်ပြည်နယ်ကဒုက္ခသည်တွေလို့ပဲသုံးနှုန်းမင်ကြားသွားတာပါ။ဒုက္ခသည်အကြက်တဲကိုရင်ဆိုင်တာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးရဖို့လဲပိုယမ်မင်းကနိုင်ငံတကာကိုတောင်းဆိုသွားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပုံရမ်းမင်းကတုံ့နှုံပြောဆိုသွားတာမရှိပေမဲ့မြန်မာနိုင်ငံမှာတော့မိန့်ကြားခဲ့တဲ့တရားမျှတမှုလူ့အခွင့်အရေးနဲ့လေးစားသမှုရှိကြဖို့ပုံရမ်းမင်းရဲ့နှိုးဆော်ချက်ဟာရိုဟင်ဂျာတွေနဲ့လည်းအကျုံးဝင်တယ်လို့လူအတော်များများကမြင်ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရမ်းမင်းကြီးဖရန်စစ်မနေ့ကရောက်ရှိချိန်မှာပဲနေဆက်ကကူတာပလောင်စခန်းကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းအရဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာ9သိန်းလောက်ရှိသွားပါပြီ။၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းပုံရံဟမင်းကြီးဖရန်စစ်အနေနဲ့နေဆက်ဒုက္ခသည်စခန်းတွေစီသွားဖို့အစီအစဉ်မရှိပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တချို့နဲ့ဒါကမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်တဲ့ WFP ကမ္ဘာစားနပ်ရိက္ခအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခအရောက်ပံ့ပိုးပေးနိုင်ဖို့လမ်းပန်းသွားလာရေးအတွက်ပါယာယီလမ်းတံတားတွေကိုစောက်လုပ်ပေးနေကြောင်း WFP ပြောခွင့်ရအမျိုးသမီး Shelley Tancrell ကပြောပါတယ်။
We are trying to do is make sure that we have the access to reach all of those people.
သူပြောသွားတာကတော့စာနဲ့ရိတ်ခါလိုအပ်နေတဲ့ဒုက္ခသည်တွေအားလုံးရှိရာကိုအရောက်ပို့ပေးနိုင်ဖို့ကျမတို့ကြိုးစားဆောင်ရွက်နေရမှာလမ်းတွေပြုကျင်တာတရားတစ်ခုတိဆောက်ပေးတာမျိုးတောင်ရှိနေပါတယ်။အသွားလာကောင်းမွန်အောင်လှုပ်ခြင်းအပြင်ဒုက္ခသည်တွေစီရိတ်ခါတွေဆေးဝါးတွေနဲ့ရေတန့်တွေကိုအရောက်ပို့နိုင်မှာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်အမျိုးသမီးတွေနဲ့ကလေးအများစုဟာလမ်းတစ်လျှောက်အစာအာဟာရပြတ်လပ်ခဲကြတာဖြစ်ပါတယ်။ WFP ရဲ့စစ်တမ်းကောက်ယူချက်အရ Kuter Balong Sakama, Rohingya, Kale Le Uma, Tauha, Aharap Yalamudango, Kanzani Ale Lusuwarish.
Sibiran Araka Mugu, I asked the Dujori Letagani, Jantin Yurama, Bambuku Nigere, American Marine Tapo and Liazo, Sibiran and Gani, Tantoka Vilu, I asked Apoku Takani, American Usan and Yumon Perga Biobari. Take a Yetapo and Yudogu Shotani be made, Lunyu Tinama, Sibiran, Yurat Ledreboribu, Sabi Kuni Bambu Pini Varelu, American Bumujo, Tunadan Brogaga, Yumon were two Benjakuma Piotavari. I asked the General Guni Nibu, I asked the poet Yan Kongtong Lame, Yetasibu.
ISIS ဖွဲ့ကနဒါတိမ့်ပိုက်အုပ်ချုပ်ခြင်းတွင်ခံစားခဲ့ရတဲ့ဆူယောမှုတွေကနေပြန်လည်နှလန်ထူရေးဒေသခံတွေကိုကူညီလာမှာနိုင်ငံတကာဆူယောတွေနဲ့ဆူယောမှုတွေအဖွဲ့အစည်းတွေအတွက်အခြေအနေတွေဖန်တီးပေးဖို့ဂျန်နဲ့တပ်ဖွဲ့ဝင်တွေဟာလက်တွဲပေါ်တပ်ဖွဲ့ဝင်တွေကိုကူညီလှုံ့ဆော်ပေးသွားမယ်လို့လည်းပုံမှုချုပ်ပြကားကပြောပါတယ်။ဆီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်ရဲ့စင် ကုလသမဂ္ဂအနေနဲ့အရေးပေါ်စေဝါကုသပေးဖို့စီးရီးယားအစိုးရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာနှစ်လကြာမြင့်သွားပြီဖြစ်ကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ရှောင်းအီဂယ်လန်ကပြောပါတယ်။အရေးပေါ်ကုသဖို့လိုနေတဲ့လူနာပေါင်း900နီးပါးအထိရှိသွားသည်လို့လည်းသူကဆိုပါရယ်2013ခုနှစ်ကတည်းကတမရဘာရှယ်အယ်အာဆက်ဆိုရတက်တွေဟာဂေါတာအရှိပိုင်းကိုဝိုင်းရံပိတ်ဆို့ထားတဲ့အတွက်အရက်သား၄သိန်းလောက်အဲ့ဒီအချိန်လေးကပိတ်မိနေတာဖြစ်ပါလေရှင
်ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းနဲ့အရှိတော်အခြားနိုင်ငံများဖွဲ့အာဆီယံတွင်မှုချုပ်ဟောင်းဆူရင်ပစ်ဆူဝမ်ကွယ်လွန်သွားပါပြီသူဟာအသက်68နှစ်အရွယ်မှာရုပ်တရက်နှလုံးရောဂါခံစားရပြီးတသာပြည်မိကထိုင်းနိုင်ငံမှာကွယ်လွန်သွားတယ်လို့ထိုင်းဒီမိုကရက်ပါတီကပြောပါတယ်မစ္စတာဆူရင်းဟာဒီမိုကရက်ပါတီရဲ့လွှတ်တော်အမဟောင်းတူလည်းဖြစ်ပြီးဒီမိုကရက်ပါတီဦးဆောင်တဲ့အစိုးရလက်ထက်1990ပြည့်နှောင်းပိုင်းနှစ်တွေမှာထိုင်းနိုင်ငံသားဝန်ကြီးလုပ်ခဲ့သူပါ။ဒါ့အပြင်2008ခုနှစ်ကနေ2012ခုနှစ်အထိအာဆီယံတွင်းမှုချုပ်တာဝန်ထမ်းဆောင်ခဲ့ပြီးကုလသမဂ္ဂတွင်းမှုချုပ်နေရာအတွဲစဉ်စားခံရတဲ့အထက်မှာလည်းပါခဲ့မှုပါတယ်ခင်ဗျာ
December 1ရက်တာကြတဲ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်ရင်ချင်နိုင်လို့ကြေညာပေးသွားတာပါရှင်။အခုစက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နိုင်ငံတကာသတင်းလွှာနဲ့အရင်ဆုံးစမှာပါ။မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုနိုဝင်ဘာလ28ရက်နေ့မှာစမ်းတပ်ပစ်လွတ်လိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့အရင်းနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပုံမှုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေပါတယ်။ဗိုလ်ဒူးနေကကုလသမဂ္ဂလုံခြုံရေးကောင်စီစီဝေးပွဲမှာလည်းတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုတွေဖြတ်တောက်ပေးဖို့အမေရိကန်ကတောင်းဆိုခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် Bill Eye ဗီဂျင်းမျိုးကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားကနောက်ဆုံးနဲ့အဆင့်အမြင့်ဆုံးဒုံးကျည်စမ်းသပ်ပြုလုပ်မှုပြုလုပ်လိုက်ပြီးတဲ့နောက်တရုတ်နိုင်ငံကအခုချိန်ထိလှုပ်ဆောင်ဖို့ဝင်လင်းနေတဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုဖြတ်တောက်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်တို့ဘက်ကအဲ့ဒီလိုလှုပ်ဆောင်ဖို့ဝင်လင်းနေတဲ့လက္ခဏာတွေပြသနေစေဖြစ်ပေမဲ့အဲ့ဒီလိုလှုပ်ဆောင်ဖို့အတွက်သူတို့အနေနဲ့အလင်းနဲ့ထားစဉ်းစားဖို့လိုတဲ့ကိစ္စဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဆောင်းတောင်ဟာကာနေဂီဆွီဟောင်ဌာနကကမ္ဘာ policy ဆိုင်ရာသုတေသီဖြစ်ပါတယ်။သူကလက်ရှိဖြစ်ပေါ်နေတဲ့မြောက်ကိုရီးယားအခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
။中美肯定都会进一步加强对朝鲜的经济制裁，这是毫无避免的，也是朝鲜这个理所应得的。
မြောက်ကိုရီးယားကိုအမေရိကန်နဲ့တရုတ်နိုင်ငံတွေကစီးပွားရေးပိတ်ဆို့ရေးယူမှုတွေပို့ပြီးတော့တင်းကျပ်လာမှာကတော့သိကြပါတယ်။ဒါဟာရှောင်လွှဲလို့မရနိုင်တဲ့ကိစ္စပါ။အထူးသဖြင့်ဟွာဆောင်15ဒုံးကျည်စမ်းသပ်မှုကအမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်ပေါ်မှာချိန်ချောက်မှုအရှိန်မြင့်သွားစေတဲ့အတွက်မြောက်ကိုရီးယားအနေနဲ့အရေးယူခံထိုက်ပါတယ်။ပိတ်ဆို့အရေးယူမှုတွေနောက်ထပ်ချမှတ်ဖို့လဲနေရာတိတ်မရှိတော့ဘူးလို့သူကပြောပါတယ်။တရုတ်နိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့တရုတ်အစိုးရကအမိန့်ထုတ်ပြန်ထားပြီးဖြစ်တယ်လို့တရုတ်ကုမ္ပဏီတွေအနေနဲ့လဲမြောက်ကိုရီးယားကအလုပ်သမားအသစ်တွေထပ်မငားတော့ဘူးနဲ့ရှိပြီးသားအလုပ်သမားတွေကိုလဲအလုပ်လုပ်ခွင့်တက်တန်းထပ်တိုးမပေးတော့ဘူးညွှန်ကြားချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။မြောက်ကိုရီးယားကိုရင်နံတင်ပို့မှုဟာတရုတ်အစိုးရကအထူးသတိထားပြီးကင်တွယ်ဆောင်ရွက်နေတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိကုံးအပေါ်တရုတ်အစိုးရအနေနဲ့သတိထားစဉ်းစားဖို့လိုအပ်ကြောင်းပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခဂျာကွင်ခေါင်းကပြောပါတယ်
။完全切断这个石油供应的话，那么可能会这个引发这个朝鲜内部经济上。
ရင်နံတင်ပို့မှုကိုရုပ်ရက်အပြတိုင်ဖျက်တော့လိုက်မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံတွင်ပုံမကြည့်မှားတဲ့စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်လို့နိုင်ငံရေးမတည်ငြိမ်အောင်ဖြစ်လာနိုင်ပါတယ်။ဒ တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်သွားနိုင်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လာရင်တရုတ်ဘက်ကပထမဆုံးစဉ်းစားတဲ့အချက်ကနျူကလ িয়ার
လက်နက်တိဆောက်တဲ့ကိစ္စဖြစ်ပါတယ်။ဒုတိယစဉ်းစားတဲ့အချက်ကတော့ကိုရီးယားကျွမ်းဆက်မှာစစ်ပွဲတွေဖြစ်ပေါ်နိုင်တဲ့ဘက်ကိုဦးတည်စေမဲ့တည်မငြိမ်မှုတွေမဖြစ်လာရအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။
We believe he has an opportunity to do the right thing for the benefit of all countries. China must show leadership and follow through.
၎င်းအားလုံးအတွက်အကျိုးပြုံးစေဖို့မန်ကန်နဲ့လမ်းကြောင်းကိုရွေးချယ်ပြီးလှုပ်ဆောင်မှုသမ္မတရှီချင်းဖင်ထားမှာခွင့်ရရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့ကောင်းဆောင်မှုကိုပြသပြီးလက်တွေလှုပ်ပြဖို့လိုပါတယ်။တရုတ်နိုင်ငံအနေနဲ့ဒီကိစ္စကိုသူတယောက်ထဲလုပ်မလား၊ထမမဟုတ်ဒီရင်နံတင်ပို့မှုကိစ္စကိုကျမတို့ကကျမတို့ဆုံးဖြတ်ပြီးတော့လှုပ်ဆောင်ရမလားဆိုတာပါပဲ။
တရုတ်နိုင်ငံကြီးဌာနကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားအရေးမှာပါဝင်သူအလုံးတွဲဆုံဆွေးနွေးရေးသဘောဝိုင်းထံပြန်ရောက်လာရေးကိစ္စကိုအာရုံစိုက်လှုပ်ဆောင်နေကြောင်းကြာတာပရိနေကပြောပါတယ်။တရုတ်နိုင်ငံအနေနဲ့အဲ့ဒီရည်မှန်းချက်ကိုအောင်မြင်နိုင်အောင်အတက်နိုင်ဆုံးကြိုးစားလှုပ်ဆောင်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရကန်ဆောင်ကပြောပါတယ်။
ရုပ်ဆုံးစစ်ဂျုံဖောင်းခွေ全面完整မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေအားလုံးကိုနိုင်ငံတကာကလှုပ်ဆောင်ရမယ်တာဝန်ကိုတရားတွေနဲ့ညီတရုတ်နိုင်ငံအနေနဲ့အသေးအချာအပြည့်အဝလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒါပေမဲ့အခုနောက်ဆုံးမြောက်ကိုရီးယားကပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုနဲ့ပတ်သက်လို့တရုတ်သတင်းမီဒီယာတွေထဲမှာအမေရိကန်ကိုအပြစ်တင်တဲ့ပုံစံမျိုးအစိုးရရဲ့ယက်တီချက်နဲ့ဆန့်ကျင်ပြီးရေးသားထားကြပါတယ်။ တဦးနဲ့တဦးရန်ဆောင်နေကြတဲ့အက်ဒီတာအာဘော်မှာရေးသားထားပါတယ်။တဦးနဲ့တဦးရန်ဆောင်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ကခေါင်းဆောင်နှစ်ဦးတို့အနေနဲ့စစ်အေးအေးထားကြဖို့တရုတ်အစိုးရကလိုလားနေတာမှ။ ဒါအပြင်မြောက်ကိုရီးယားအရေးတွဲဆုံဆွေးနွေးမှုလုပ်ဆောင်နိုင်မယ့်အခွင့်အရေးဟာလည်းသမ္မတထရမ့်အစိုးရကြောင့်
လက်လွတ်ဆုံးရှုံးသွားရပြီလို့ယူဆပြီးတရုတ်တို့ကအမေရိကန်ပေါ်အမျက်ထွက်နေတယ်လို့လည်းအဲ့ဒီသတင်းစာမှာရေးသားထားပါတယ်။ဒီကိစ္စကိုအနီးကစောင့်ကြည့်နေတဲ့ပညာရှင်တချို့ကလည်းဘယ်လိုပဲဖြစ်ဖြစ်မြောက်ကိုရီးယားအပေါ်ပုံမှန်တင်းကျပ်တဲ့ပိတ်ဆို့ရေးယူမှုတွေထပ်မံချမှတ်ဖို့အချိန်တန်နေပြီလို့သုံးသပ်ကြပါတယ်။တရုတ်နဲ့အမေရိကန်တို့အနေနဲ့မြောက်ကိုရီးယားအပေါ်ပိတ်ဆို့ရေးယ
ကိုဇော်ဝင်းလှိုင်ကြောပြကပါရပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရပါတော့မယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကတကြောပြန်ပြိပက္ခတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာရင်ပြန်နိုင်ရေးနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပေမဲ့လည်းစိတ်ချလက်ချပြန်နိုင်ဖို့အတွက်ဒုက္ခသည်တွေသာမကလူခွင့်ရေးလှုပ်ရှားသူတွေအကူအညီပေးရေးအဖွဲ့အစည်းတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းထွက်ပြေးနေကြရတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ6သိန်းကျော်ရဲ့ကံကြမ္မာနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတဲ့အကြောင်း VOA သတင်းတောက် Steve Sanford ရဲ့သတင်းဆောင်ပါကိုအခြေခံပြီးမခင်ဖြူတွေကပြောပြမှာပါရှင်။
ဒီကိစ္စနဲ့မြောက်ပိုင်းကနေထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးဆွေးနွေးနေကြပေမဲ့လက်တွေ့မှာကတော့ဒီလိုပြန်နိုင်မှုမျှော်လင့်ချက်တွေကအားနည်းနေဆဲဖြစ်ပါတယ်။လူခွင့်ရေလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဒုက္ခသည်တွေနေရပြန်ရေးဆွေးနွေးမှုတွေဟာနိုင်ငံတကာရဲ့ဖြစ်တည်ဝေဖန်မှုတွေလျော့ပါဖို့ကြိုးပမ်းတဲ့လုပ်ရပ်တစ်ခုအဖြစ်မြင်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တွေအုပ်ဖြစ်တဲ့နာစီယာဟူဆာကတော့ဘေးရနေရခင်းခင်းနဲ့နေနိုင်မှသာနေရပြန်မယ်လို့ပြောပါတယ်
။ဒါပဲရှင်သူတို့
ကျွန်တော်တို့ကိုဆက်ပြီးနှိမ့်ဆက်ညှင်းပန်းတာမလို့တော့ပဲလုံလုံညုံညုံနေခွင့်ရမယ်ဆိုရင်တော့မြန်မာပြည်ကိုပြန်မှာပါ။ကျွန်တော်တို့လူမျိုးကိုသူတို့ကအတိအမှတ်လည်းမပြုကြပါဘူး။
မြန်မာအစိုးရကတော့ဒီရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့သူတွေဟောမဟုတ်ဆိုတာကိုစစ်စစ်ပြီးပြည်လဲလက်ခံမှာဖြစ်ကြောင်းပြောဆိုထားပေမဲ့အသက်လူထွက်ပြေးကြတဲ့ဒုက္ခသည်တွေအတွက်အထောက်အထားပြသနိုင်ရေးအခက်အခဲတွေလည်းရှိနေပါတယ်။1982ခုနှစ်နိုင်ငံသားအုပ်ပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်တရားဝင်အသိမှတ်ပြုလက်ခံမှထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေအဖြစ်အသိမှတ်ပြုကတ်ပြားတွေထုတ်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအကြားနေရပြန်ဖို့တဲ့အစီအစဉ်မှာစစ်စီရေးလုပ်ငန်းတွေကိုဘယ်လိုလုပ်ကိုင်သွားမလဲဆိုတာတော့တိတိကျကျမသိရသေးပါဘူး။ရွှေပြောင်းချစ်ကြသူများအကူအညီပေးရေးအစီအစဉ် MAP အဖွဲ့က Brand Press ကတော့မြန်မာနိုင်ငံဟာနေရာပိုင်ဆိုင်မှုအပါအဝင်လူနည်းစုတွေရဲ့အခွင့်အရေးတွေကိုညှင်းပယ်လို့ရှိတယ်လို့ဆိုပါတယ်။
Part of the strategy by the Burmese military government in the past
အရင်မြန်မာအစ်ဆိုးရတွေလက်ထက်ကမဟာဗျူဟာတွေကစိတ်ပိုင်းတစ်ခုဖြစ်လူတွေကိုနေရက်ကနေဖယ်ရှားပြီးလူနည်းစုတွေနေခဲ့တဲ့နယ်မြေတွေမှာလူများစုမြန်မာတွေကနေရာယူနိုင်အောင်သူတို့လူမျိုးတွေနဲ့အစားထိုးလေးရှိပါတယ်။
ရခိုင်ပြည်နယ်ကအကျန်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြီးကြရသူဒုက္ခသည်အရေအတွက်ဟာ၆သိန်းကျော်အထိရှိတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပြီးတော့ဒီထဲက၆၀ရာခိုင်နှုန်းဟာကလိငယ်တွေဖြစ်တယ်လို့လဲဆိုပါရယ်။ဒီကလိငယ်တွေအနေနဲ့သူတို့ကြုံတွေ့ရတဲ့စိတ်ဓာတ်ရာတွေကိုခန်းစားနေရဆဲပဲလို့ကုလသမဂ္ဂကလိငယ်များရန်ပုံငွေအဖွဲ့ UNICEF ဆက်သွယ်ရေးဌာနအကြီးအကဲဂျင်းဂျက်ဆိုင်မွန်ကပြောပါရယ်။
The majority of kids who have come across are very much affected to what they've been through.
ဒီကိုရောက်နေတဲ့ကလေးများစုကသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အကျိုးဆက်ကိုခံစားနေရပါတယ်။အချို့ဆိုရင်စိတ်ဓာတ်ရီခံစားနေရတာပါ။သူတို့အခြေအနေဘယ်လောက်ဆိုးတယ်လဲဆိုတာကလေးတွေနဲ့စကားပြောချင်ရင်သိခဲ့ရတာပါ။သူတို့ဆွဲထားတဲ့ပုံတွေကိုကြည့်လိုက်ရင်ကလေးတွေဘာတွေတွေ့မြင်ခဲ့တယ်လဲဆိုတာတွေလည်းသိခဲ့ရပါတယ်။ ဒါကြောင့်ကလေးတွေကိုကောင်းကောင်းဆောက်ရှောက်ပေးဖို့လိုပါတယ်။အခုလက်ရှိအချိန်တစ်ခုတည်းအတွက်တည်းမဟုတ်ဘဲအနာဂတ်အတွက်လည်းလုပ်ပေးဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်မှာတကြွပြန်ပြိပက္ခတွေဖြစ်ပွားခဲ့တာသုံးလလောက်ရှိလာချိန်မှာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဆွေးနွေးမှုတွေစတင်နေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွှေ့ကြဒုက္ခသည်တွေထွက်ပြေးနေစေပဲဆိုတဲ့သတင်းတွေက
Bangladesh နဲ့ဆက်မှာမူရစ်စေဝါတွေဖန်ဆီးမိတဲ့အကြောင်းပါ။ရခိုင်ပြည်နယ်တွင်းက Bangladesh နဲ့နယ်မြေချင်းထိစပ်နေတဲ့ဘူးတိတော်မှောင်တော်မျိုးတွေမှာနိုဝင်ဘာလ29ရက်နေ့ကစိတ်ကြွဆေးပြားတန်းကျော်ဖန်ဆီးမိခဲ့တဲ့အကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဖန်ဆီးမိသူတွေဟာအဓိကတရားခံတွေမဟုတ်တဲ့အတွက်မူရစ်စေတည်ဆောင်လာတဲ့လမ်းကြောင်းတွေကိုမဖော်ထုတ်နိုင်သေးပဲဖြစ်နေရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်မြို့တွေမှာနိုဝင်ဘာလ29ရက်နေ့တနေ့တည်းမှာပဲစိတ်ကြွဆီးတွေအများအပြားဖမ်းဆီးမိခဲ့တာပါမောင်တော်မြို့မှာတော့စိတ်ကြွဆီးပေါင်း6သိန်းကျော်ဖမ်းဆီးမိခဲ့တာပါတရားခံဖြစ်ဖမ်းမိသူတွေဟာအသက်16နှစ်အသက်18နှစ်နဲ့19နှစ်အရွယ်လူငယ်တွေဖြစ်ပြီးသူတို့တွေဟာစိတ်ကြွဆီးတွေကိုတယ်ဆောင်ပေးလာသူတွေဖြစ်ကြပါတယ်မူရစ်ဆေးဝါးတွေကိုအငူမော်မောင်တော်ကလန်တိုင်းတယ်ဆောင်ပြီးမောင်တော်မြို့နယ်ဇူလကျေးရွာကိုပို့ဆောင်မယ်ဆိုတဲ့သတင်းရတဲ့အတွက်အာဏာပိုင်တွေကစောင့်ဆိုင်ပြီးတော့ဖမ်းဆီးခဲ့ရမှာဇူလကျေးရွာအနီးမှာပဲဖမ်းမိခဲ့တာပါဘူးတီတောင်ဘက်မှာတော့စိတ်ကြွစီ3သိန်းကျော်ဖမ်းမိတဲ့အတွက်ဘူးတီတောင်နဲ့မောင်တော်မှာတနေ့တည်းနဲ့စိတ်ကြွစီပေါင်းတသန်း2သိန်းကျော်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ဘူးတီတောင်မြို့နယ်မြို့မရဲစခန်းရဲ့စခန်းမှုဒူရဲမှုတောင်းကျွယ်ကတော့ဘူးတီတောင်ဘက်ကဖမ်းမိတဲ့မူရစ်ဆေးဝါးတွေအကြောင်းကိုပြောပြပါတယ
်ဘူးတီတောင်တသက်ပါဟိုတနေ့တည်းမိလို့ပေါင်းပြောတာနဲ့တူပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဘူးတီတောင်မှာတော့ဖမ်းမိတာဟုတ်ပါတယ
်အဲမူရစ်ဆေးဝါးတရားဆေးပြားက3သိန်းကတော့6000ကျွန်တော်တရားခံနှစ်ဦးဖမ်းဆီးရှိနေပါတယ်။အဲသူတို့ကတော့တယောက်ကကရင်ပြည်နယ်ကဗျတယောက်ကတော့ရန်ကုန်က
အခုဆိုရင်ဘူးတီတောင်နဲ့မောင်တော်မြို့တွေမှာစိတ်ကြွဆေးတွေတန်းနဲ့ချီပြီးဖမ်းဆီးနေပြီမဲ့အဓိကတရားခံတွေဖမ်းမမိသေးတဲ့အတွက်ဒီမှုရေးသေးွားတွေဟာဘယ်နေရာတွေမှာထုတ်လုပ်နေသလဲဘယ်ကိုပို့ဆောင်မလဲဆိုတာကိုစစ်ဆေးဖို့မလွယ်ကူသေးကြောင်းဖမ်းမိသူအများစုကတော့တဲဆောင်ပေးသူတွေကိုသာဖမ်းမိတာဖြစ်တယ်လို့လေဒူရဲမှုတောင်းကျွယ်ကပြောပါတယ
်အဲ့ဒါတော့သူအဓိကတရားခံတွေကထွက်ပြေးနေပြီးတော့ဒီဟိုဘာလေးပေါ့ကျွန်တော်တို့သူတို့ခိုင်းနေနောက်ကကယ်ရီလုပ်ပေးတဲ့လူတော့ပဲဖမ်းမိနေတယ်အဲ့ဒါတော့အဓိကတရားခံမှုမိတော့မှာဟာဒါပယ်တန်းကြောင့်ဝင်လာတဲ့သူဘယ်ကယူခဲ့ဘယ်ကိုပို့မယ်ဆိုတာအပုံပေါ်မှာဟုတ်အဲဒါပေမဲ့သူတို့ကဒီဖမ်းနေသူကြားတာနဲ့ထွက်ပြေးရှောင်သွားပြီလေသူကကျွန်တော်လက်ပြီးတော့သုံးတန်းနေနေတယ်ဗျ
ရခိုင်ပြည်နယ်ဘင်္ဂလားနယ်စပ်မြို့ဖြစ်တဲ့ဘူးတီတောင်နဲ့မောင်တော်မြို့တွေမှာ2016နဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစီးပြီးအများအပြားဖမ်းဆီးမိနေတာပါ။အောက်တိုဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာလဲရခိုင်ပြည်နယ်မောင်တော်မြို့ဝင်စစ်စေးရိတ်ဂိတ်နဲ့မြို့ထဲရဲကင်းလှည့်တိမ်မှာစိတ်ကြွစီးပြီးတသန်း4သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မောင်တော်မြို့နယ်ထဲမှာထောက်ပို့တရင်အမှတ်8နှစ်ရှိကတပ်သားနှစ်ဦးတယ်ဆောင်လာတဲ့စိတ်ကြွစီးတသန်း8သိန်းကျော်ကိုလဲအောက်တိုဘာလ1ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။ပြီးခဲ့တဲ့တပတ်အတွင်းဖမ်းမိတဲ့စိတ်ကြွစီးပြီးနှစ်သန်းနီးပါးဟာကာလတန်ဖိုးကျက်သိန်းပေါင်း4000နီးပါးတန်ဖိုးရှိပြီးအခုဖမ်းမိတဲ့စိတ်ကြွစီးတွေဟာလည်းကျက်သိန်းပေါင်း2000ကျော်လောက်တန်ဖိုးရှိတာပါ2018ခုနှစ်ထဲမှာဆိုရင်တော့ဘူးတီတောင်မြို့နယ်ထဲမှာအများဆုံးဖမ်းမိနေတာဖြစ်တယ်လို့လည်းဘူးတီတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ကချင်ပြည်နယ်ကြောက်စိမ့်ကြီးကကန့်ကွက်ဆန္ဒပြမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတာပြောပြပေးပါဦးမယ်ကချင်ပြည်နယ်ဖားကံမြို့တွင်ကြောက်စိမ့်ကုမ္ပဏီတွေရဲ့လုပ်ပုံကိုင်မွန်တွေကြောင့်ဒေသခံတွေရဲ့နေနာချက်တွေကိုအရေးမပြုပေးတဲ့အတွက်ဒီအစိုးရဌာနဆိုင်ရာယုံ၃ယုံကိုဒေသခံတောင်သူတွေစုပြီးတော့ဇန်တာပြကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ကြောက်စိမ့်တွင်မိုင်းခွဲတာ မြေကျစ်စာတွန်ချမှုတွေနဲ့တခါဒေသခံတွေအတွက်ထိရခိုက်နစ်နာမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာကိုတိုင်ခဲ့ပေမဲ့အာဏာပိုင်တွေဘက်ကကင်တွေဖြစ်ရှင်းပေးဖို့ပြက်ခွက်ခဲ့တယ်လို့စန္ဒပြသူတွေကပြောနေတာဖြစ်ပါတယ်။ဒီအကြောင်း VOE သတင်းတောက်နိုင်ကွင်းစုံစမ်းမြင့်မြန်ပြီးတော့သတင်းပေးပို့ထားပါရှင
်။ကချင်ပြည်နယ်ဖားကားမြို့ထဲမှာကြောက်စိမ့်သူဖော်နေတဲ့ကုမ္ပဏီတွေရဲ့လှုပ်ဆောင်ချက်တွေနဲ့ဆက်လျင်းပြီးဒေသခံတွေရဲ့မကျေနပ်မှုတန်ရာချက်တွေကိုလေ့လူပြုသွားတဲ့ဆိုပြီးသက်ဆိုင်ရာဌာနဆိုင်ရာတွေကိုဒီကနေ့မှစန္ဒပြခဲ့ကြတာပါ။အထူးသဖြင့်ဖားကားမြို့အစိုးရအုပ်ချုပ်ရေးမှူးရုံ၊ဆရာရုံနဲ့မြေစင်းရုံရှိမှစန္ဒပြခဲ့တယ်လို့ဒေသခံလူကပြောပါတယ်။
我们爱快乐的，因为阿拉懂哈公务员教的嘞，也没有背后熟练的包装。公务员阿拉打的，如果是我们把握熟练的工作，那是那片的，就是欧洲也用也懂的呀，还是嘛是那跑出来喽。
ဒီကနေ့မနက်7:00နာရီကနေမွန်းလွဲ့7:00နာရီထိဒေသခံပြည်သူတွေနဲ့တောင်သူတရားနိဗ္ဗာန်ခန့်ကနေဆန္ဒပြခဲ့ကြတာပါ။ဖားကားမြို့သွင်းမှာရှိတဲ့ကြောက်စိမ့်သူဖို့ကုမ္ပဏီရဲ့လှုပ်ဆောင်ချက်ပေါ်မှာဒေသခံတွေကနေကျေနပ်မှုမရှိလို့သက်ဆိုင်ရာဌာနတွေကိုတိုင်လန်းခဲ့ပေမဲ့လည်းအရေးယူမှုအပိုင်းမရှိခဲ့တာကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဖားကားမြို့လူစုအခြေပြုဖွဲ့ဝင်ကိုနောင်လက်ကအခုလိုပြောပါတယ်
။ဆန္ဒပြတဲ့အရေးကဒီလိုပါကုမ္ပဏီတွေရဲ့ဒီမစီမချင်းကောင်းမောင်းမှုရဲ့မနေ့ကဆိုတဲ့တယောက်ရပ်ပွဲချင်းကြီးတွေအုံနောက်ပွင့်ထွက်ပြီးတော့နော်ဒီဒီတိုင်းတိုင်းခွဲတဲ့ကိစ္စတွေရေပေါ့နော်တချို့ဆိုရင်ဘာသာရေးအဆောက်အုံတွေကွဲကုန်တယ်တချို့နေအိမ်ကွဲကုန်တယ်ဆိုင်ကျေပဲဒီလိုထောင်ထားတဲ့ဟာတော့မှတခါလေလဲကုန်တယ်အဲ့ဒါတွေကိုဒေသခံပြည်သူလူထုကစာရေးပြီးတော့ဆောက်ကတ်မှရှိလုံးချမှာကြောက်စိမ့်ညွန်မှုတို့ကျွန်တော်တို့ဒီအုတ်ချုပ်ရေးအပိုင်းတွေကိုတွားပြီးတော့ပြောဒါမှမဟုတ်တစုံတရာဖြည့်ရှင်းပေးခြင်းမရှိခဲ့တဲ့ဒေသခံပြည်သူလူထုကဆန္ဒထုတ်ပေါ်တဲ့အနေအထားပေါ့နော်
သာပြင်ကြောက်စိမ့်သူဖို့ကုမ္ပဏီတွေကလည်းဒေသခံတွေရဲ့စိုက်ခင်းမြေတွေမှာမြေကျစ်စာတွေတုံထနေတဲ့လှုပ်ဆောင်ချက်တွေကိုသက်ဆိုင်ရာကိုတင်ပြပေးမဲ့လည်းအရေးယူမှုမရှိဘူးလို့ဖားကားမြို့ကလူစုအခြေပြုလူမှုဖွဲ့စည်းကောင်ဆောင်ဦးမုံတန်ကဆိုပါတယ
်ကုမ္ပဏီတွေကောင်သူတွေရဲ့စိုက်ခင်းမြေတောင်ရာတွေအားလုံးဒေသတွေအများကြီးဖူးလိုက်တာပေါ့အဲရိုးရှင်းနစ်နာကျင်းလည်းမပေးဘာမှမပေးမှအဲ့လိုမျိုးဒေသဖူးသွားတော့အစိုးရချင်းမှတင်ပြလည်းပဲဆရာယုံတင်ပြလည်းပဲဘာမှမလုပ်သေးရင်းစင်းယုံကဌာနဘာမှမလုပ်သေးဆိုတော့အဲကြောင့်အစိုးရတော့တောင်သူတွေကတဖေးမောက်တာ
ကျောက်စိမ့်သူကုမ္ပဏီကလည်းဒေသခံတွေရဲ့စိုက်ခင်းမြေဧကရာနဲ့ချီတည်ယူထားတဲ့အချိန်ဒီမှာရှိနေတယ်လို့ဥမုံတန်ကပြောပါတယ်ဒေသခံတွေရဲ့ဇန္နဖော်ထုတ်မှုအပေါ်မှာဖားကားမြို့သွေးအုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေကြားမဲ့သူမရှိခဲ့ပါဘူးဖားကားဒေသခံပြည်နယ်လွှတ်တော်ကိုဆက်လက်ဦးသရှိလဆိုင်ကတော့ဖားကားဒေသရဲ့သူးခြားတဲ့အသွင်လက္ခဏာကြောင့်ပြဿနာရရတွေကိုဒေသခံအာဏာပိုင်တွေဖြေရှင်းဖို့အားနည်းနေတဲ့အချိန်တွေရှိနေတယ်လို့ဆိုပါတယ်
ဌာနဆိုင်ရာပိုင်းဆိုင်ရာလည်းကျွန်တော်ဒီဖားကန်ကကြတော့ဝိသေသထူးတဲ့ဒေတာဖြစ်တဲ့အတွက်ကြောင့်လို့သူကပြီးတော်စုကပဲဓာတ်လိုက်ခိုင်းတယ်လို့လို့ဖြစ်နေတဲ့အနေအထားဖြစ်တဲ့အချိန်ကျတော့ဒီအောက်ခြေမှာရှိတဲ့သူဌာနဆိုင်ရာတွေအနေနဲ့ကလည်းသူတို့အပေါ်ယာညှိနှိုင်းတောင်းရမှုလောက်ပဲလုပ်နိုင်တဲ့အနေအထားမျိုးတွေ့ရတာပေါ့နော်တကယ်ပြည်သူတွေလိုလားတဲ့အနေအထားအဆင့်ထိကိုတော့အဲ့ဒီမှာရှိတဲ့သူတွေကလှုပ်ဆောင်မှုပိုင်းဆိုင်ရာကတော့အများအားနေတယ်ပြည်တော်စုကနေတိုက်ရိုက်ကြိုင်တဲ့အချက်ကြတော့တို့အနေနဲ့လည်းအဲ့ဒီလုပ်ငန်းတွေကတော့ထိတွေ့ချလွယ်တဲ့အနေအထားမျိုးပုံစံမလုပ်ရဲမကြိုင်ရဲတဲ့အနေအထားဒီကြံဏ်ချမျိုးပုံစံဖြစ်နေတာနဲ့တူပါလေ
ကချင်းပြည်နယ်ဖားကားမြို့မှာကြောက်စိမ့်သူဖို့လှုပ်ကန်ကြသူတွေထဲမှာနေဥပဒေဆိုင်လိုက်နာမှုမရှိတဲ့ကြောင်မြသူဖို့ရစ်ကုန်မလီတွေကိုအခုနှစ်ကစလို့ဥပဒေဆိုင်စီစစ်ဆောင်ရွက်ဖို့ရှိမရှိနဲ့ပတ်သက်ပြီးကချင်းပြည်နယ်လွှတ်တော်မှာဒီကနေ့မင်းမြန်းရမှာဥပဒေနေဥပဒေတွေကိုလိုက်နာမှုမရှိတဲ့ကုမ္ပဏီတွေကိုစီစစ်ရေးယူဆောင်ရွက်မှာဖြစ်တယ်လို့ကချင်းပြည်နယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆရာစာရဝန်ကြီး UH လက်အောင်ကဖြေကြားခဲ့ပါတယ်ကချင်ပြည်နယ်ဖားကားဒေသဟာကြောက်စိမ့်သူဖို့တဲ့လုပ်ငန်းတွေတင်းတင်းကြပ်ကြပ်လှုပ်ကန်နေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်ကချင်ပြည်နယ်ဖားကားဒေသမှာအဖိုးဆောင်ကြောက်စိမ့်တွေဆက်ရှိနေပေမဲ့လည်းဒေသခံတွေဆက်ထိရောက်တဲ့အကျိုးခံစားမှုမရှိခဲ့သလိုကြောက်စိမ့်ရိုင်းသွင်းတွေအလွန်ကြုံသူ့ဖို့နေမှုကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးမှုမြေကျစ်စာပြိုကျမှုတွေကြောင့်ရေမစေးကြောက်သမားတွေအသက်ဆုံးရှုံးရမှုလုံခြုံရေးရဲတပ်ဖွဲ့တွေနဲ့အလုပ်သမားတွေကြားပြည်ပခန့်တွေအဆင်လွတ်လွတ်ဖြစ်ပွားနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းစုံစမ်းတင်ပြသွားတာပါရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကျမ်းမာရေးနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေနားဆင်ရပါမယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီလိုအမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ1ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240ပြင်လိုင်းလက်မီတာ190 kHz 1595ကနေဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းမှာတော့အမေရိကန်ဆိုင်အီရန်တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမရဲ့အစီအစဉ်မှာတော့
မြင်ကြည့်မယ်ဆိုရင်ဒီပြားရဲ့တည်ဆောက်ပုံဟာကျွန်တော်နိုင်ငံတစ်ခုကိုတည်ဆောက်တဲ့အခါမှာဒီလိုင်းမြေနဲ့အုတ်နဲ့
ဆောင်းတွဲမှာဖြစ်နေရှိတဲ့အရေးပြား6တွေ့ရရမှုအကြောင်းနဲ့အရေးပြားအထူးကုဆရာဝန်ကြီးရဲ့ရှင်းလင်းပြောပြချက်နဲ့အတူသိကြရမှာပါ။အဲဒီနောက်တိုင်းရင်းသားဒေသတည်တည်ကသတင်းအစုံနဲ့ထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်။အခုရင်တော့ဇုံတော့ဒေါ်လှလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီလိုမျိုးတွေတင်ပြမယ့် idiom အတုံးကတော့
hit the ground running
ဖြစ်ပါလေ။စာလုံးပေါင်းက hit hit တာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါလေ။စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။idiom ဆိုတဲ့ device တွေကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုပ်နေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအင်းနဲ့အတုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
We need someone who can hit the ground running. A person who needs no training.
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ရအောင်
။ We need someone who can hit the ground running. A person who needs no training.
စမစားရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့စာနှင်းကာလမှာဖြစ်လေရှိတဲ့အရေးပြားဆိုင်ရာပြဿနာတွေအကြောင်းသိကြရမှာပါ။စာနှင်းရောက်လို့အေးလာတာနဲ့အသားအရေ6လာပြီးရရန်တာအသားပတ်တာနှက်ခမ်းဖနှောက်လက်စတဲ့နေရာတွေမှာကွဲအပ်တတ်ပါတယ်။ဒီလိုဖြစ်လာရတာဘာကြောင့်လဲဆိုတာနဲ့ဘလို့ကာကွယ်ကုသနိုင်တယ်လဲဆိုတာကိုအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာဆွေဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.สตูมิ้งครับကျွန်တော်တို့အခုဒီဆောင်းလေးရောက်လာပြီဆိုတော့အရေးပြား6တွေ့ရနေပြီးတော့ပြဿနာမျိုးစုံပေါ့နော်ပေါ်လာလေးရှိပါတယ်ဆရာအဲ့တော့ဘလို့ပြဿနာမျိုးတွေဆရာကြီးအဓိကတွေ့ရလဲ
ဆောင်းလေးဆိုတာအသားအရင်6တဲ့ရာသီပေါ့နော်ဒီကိုခံထားတဲ့အပြင်ဘက်ဆုံးမှာရှိတဲ့အရေးပြားဒီဆောင်းလေးမှာကြောင်းလဲတာတွေကိုသူအဓိကစပြီးတော့ခံရတာပေါ့ဆောင်းရာသီဆိုတာပြင်ပပေါ့ဝင်းကျင်ပူကျင်ရောကြယုံတယ်မကောက်လည်းလေလေထုဆိုတိုင်းကမွိုင်းစတာခေါ်တာပေါ့အဲ့ဒါလေအရင်ကြားတဲ့အခါကျတော့လေတူးကပတ်ဝန်းကျင်မှာရှိတဲ့ရာဝတ္ထုပစ္စည်းတွေစုတိုင်းစာကိုသူကစုပ်ယူတယ်ဗျ။ဟိုရေပြားစုတိုင်းစာတွေရော့ကြလာတယ်။ဒါမှမဟုတ်ကောင်းတွင်းမှာအသားချောက်ပြီးတော့တင်းလာတယ်။ပူဆိုးရင်ရားပြီးတော့အသားတွေပတ်တယ်၊အဖတ်တွေကွာလာတယ်။ရေပြားပေါ်မှာပုံမှန်ကံပွင့်မှုရှိတဲ့စုတဲ့တင်းတွေအစီအရာရော့သွားလို့ဖြစ်တာပါ။အဲ့တော့အသားရည်တွေမကပဲနှာခမ်းတွေကွဲ၊ဖနှုန်းတွေကွဲနာအဲ့ဒါတွေပါဖြစ်တတ်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီရာဒီရဲ့ပြောင်းလဲမှုကြောင့်ပေါ့နော်။ဒီခဏကွဲရေးပြမှာထိခိုက်လာနိုင်တာတွေအတွက်ဘလို့ကာဝင်နိုင်မယ့်အနေအထားရှိလဲဆရာ
။ဆောင်းတွင်းဆိုရင်အသားပတ်တဲ့သူတယောက်တယောက်ခံနေရကြရတယ်မလို့။ဆောင်းတွင်းမှာအသားပတ်တဲ့လူမျိုးဆိုရင်အခုစပြီးတော့ဆောင်းမှုကြီးနည်းနည်းလေးအေးလာပြီဆိုရင်ကြိုပြီးတော့လုပ်ထားခြင်း။အဓိကကတော့
ရေစိုးတဲ့ဒိန်းခရင်နေပေါ့နော် moisturizing ခေါ်တာပေါ့ moisturizing cream နေ lotion နေနောက်အစီတပြည့် ointment နေအဲ့လိုမျိုးလိုပါတယ်အဲ့ဒီကောင်တွေကလူသားစုလိမ့်နေတဲ့ lotion နေ cream နေနဲ့ခက်ချင်ချင်ပါပဲဒါပေမဲ့လူသားစုနေစဉ်လိမ့်တာကတော့အလကုန် lotion နေ cream နေပါဒီကောင်တွေကြတော့အလကုန် lotion cream မဟုတ်ပဲနဲ့ဒီအားအတွက်တက်တက်ပြီးတော့ပေါ်ဆက်ထားတာပေါ့နော်သူကတော့အလကုန် lotion နေ cream ဆိုရင်အယောင်ဒီပါတတ်တယ်အဲ့ဒီပါတတ်တယ်ဘာဖြစ်လို့လဲဆိုတော့ဆောင်းလေးမှာကြာရင်ထောက်တဲ့အသာပြဿနာဖြစ်လွယ်တယ်ဥမာအဲ့ cream နေ lotion နေအလိမ့်တာပဲလိမ့်တော့ပူဆိုးလာတယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အဲ့မှာပါတဲ့အယောင်ဒီအဲ့နေရာပြဿနာဖြစ်ပြီးတော့ဖြစ်တာဒါမှမဟုတ်ဆောင်းလေးပြီဆိုရင်အယောင်နဲ့မပါတဲ့ cream နေ lotion နေ ointment နေအစီပြည့်ပြည့်လေးလိမ့်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်ဒီအလှကုန်တွေမှာခုနကဒီအယောင်နဲ့ဒီအနှံ့ပါတာနဲ့အခြေပြောင်းကိုထိခိုက်တာလဲဆရာ။
သူအခြေပြောင်းဆိုတာကအခြေပြောင်းဆောင်းတဲ့ဖွဲ့စည်းထားတယ်။ဖွဲ့စည်းထားတဲ့ဇာတ်ရည်ရတယ်အလွန်လိုက်အလွန်လိုက်အတန်းလိုက်လေးရှိတယ်ဗျ။အပေါ်မှာအားဖြင့်တော့အဲ့ဒီအလွန်တွေအားလုံးကပိတ်နေတယ်။မြင်ကြည့်မယ်ဆိုရင်အခြေပြောင်းရဲ့တိစောက်ပုံကကျွန်တော်နိုင်ငံတစ်ခုကိုတိစောက်တဲ့အခါမှာဒီလိုက်မြင်နဲ့အုပ်နဲ့ရောပြီးတော့စီထားတဲ့ပုံစံမျိုးပါ။အဲ့အုပ်ခဲရည်ကအခြေပြောင်းဆောင်းပြီပေါ့။အိုကေရကြားထဲမှာဒီလမ်းကြီးထည့်ရတယ်မစလာပေါ့နော်အဲ့ဒါနဲ့တွဲဆက်ထားတယ်အဲ့မစလာကရေရောင်းမှဆိုရင်ရေရောင်းကြဲကြီးကြားထဲမှာဆိုရင်သူကအစူဓာတ်အနေနဲ့သူကထည့်ဆက်ထားတာအခုစောင်းနှင်းကြတော့အစူဓာတ်ညော့သွားတဲ့အခါကျတော့အဲ့အုပ်ကြီးကကြားမစလာကြီးထဲမှာပွဲရလာသလိုမျိုးပဲရေရောင်းကြဲကြီးဒီထဲမှာရှိတဲ့ဒီအစူဓာတ်တွေကလည်းပွဲရလာပွဲရလာတဲ့အခါကျတော့အပြင်မှာရှိနေတဲ့ပုံလေးတွေအမှုန်လေးတွေကြောင်းလဲတွေပူးမွားတွေဓာတုပိဒါပစ္စည်းတွေမတည့်တာတွေကိုကနာတွင်းထဲဝင်သွားတာဝင်သွားတဲ့အခါမှာမတည့်တာတွေအလာကြီးတွေနောက်ဆက်တွဲပြဿနာအနေနဲ့ဆက်ပြီးတော့ဇရိုက်ဇရိုက်ဇရိုက်ဖြစ်တာပေါ့အဲ့တော့တူဆုံးပြောရရင်တော့စကိုင်းလိမ့်နေတဲ့နောက်ကုန်တွေမှာပါတဲ့အယောင်တွေအနံ့တွေဟာခုနကွဲနေတဲ့အထဲထဲဝင်သွားတဲ့အခါကျတော့ပြဿနာဖြစ်စီနိုင်တယ်လို့ပြောတာပါ
ဟုတ်ကဲ့ဆရာအခုလိုအခြေပြဲဒီအစိုးတက်ကူပေါ့နော်ထိန်းသိမ်းခြားနိုင်ကိုဒီလူစင်နော်အခြေပြဲအစီ cream လို့ရှင်သုံးတာအပြင်တခြားရောဆရာကြီးဒီဆောင်းတဲ့မှာဖြစ်လာတဲ့အခြေပြဲပြဿနာအတွက်ဘာတွေနဲ့ကာကွယ်နိုင်ပြီလဲဆရာကြီ
းခုနကတော့ညော့သွားတဲ့အစိုးတက်ကိုပြန်လဲဖြည့်ခြင်းတဲ့သဘောမျိုးပေါ့အဲ့လိုမကားပဲနဲ့ရှိနေတဲ့အစိုးတက်ကိုလည်းရောရနေအောင်လို့လှုပ်ဆောင်ပေးတင်ပါတယ်အဲ့မှာဥမာဒီချိုးတဲ့အခါကျရင်ရင်းနှီးမတုံးဘူးရင်းစိမ်းအောင်မတုံးဘူးတောင်းပေးမှာချိုးတဲ့အခါမှာအေးတဲ့အချိန်မှာခက်ခက်နဲ့ချိုးရမှာဖြစ်နေတာအဲ့ဒီအစာရင်းနှီးနဲ့ကြာကြီးချိုးမိနေတာအဲ့ရင်းနှီးကငကွားချောက်တဲ့အစာကိုခူချောက်သေးတယ်နောက်တစ်ခါဒီချိုးတဲ့အခါကျတော့ဆက်ပြသုံးတဲ့အခါမှာလူရည်ဒီမှာကျတော့ဆက်ပြကနည်းနည်းပြင်းပြင်းလေးကြီးသုံးလို့ရတယ်အဲ့ဒီလိုမျိုးသုံးတဲ့ဥဒပြာလေးစီချက်ဖုံးတယ်အဲ့ဒါတွေကကျတော့ဒီလိုကောင်းရည်ဒီမှာကျတော့ပြဿနာဖြစ်နိုင်တယ်ဒါမှမဟုတ်ဒီအချိန်မှာအစီညာပြီးတော့အနံ့မပါတဲ့ဆက်ပြပြော့ပြော့ရေးချယ်ပါအဲဖီချယ်ကုန်းဆိုရင်လည်းအဲ့လိုလေပြော့ပြီးတော့အမြုပ်များများထွက်တဲ့ဖီချယ်ကုန်းကိုရေးချယ်ပါအ
ဲ့ဒါကိုခမလို့ပြောလို့ရလားဆရာ
လူတွေရင်တော့မျက်နှာသိသေးကိုနော်နောက်တစ်ခါမျက်နှာဒီပါတွေပြီးရင်တူနာဒီပါတွေလည်းလိမ့်နာမျိုးကမကောင်
းဆရာတူနာဆိုတာကိုလည်းနည်းနည်းရှင်းပြပေးပါလား
ကင်းတူနာဆိုတာကမျက်နှာသိသေးဆက်ပြတွေပါတွေနဲ့ဖုန်းတွေပါတွေနဲ့သိပြီးတော့ကြံခဲ့တဲ့ဒီနည်းနဲ့အရေးပြဆဲအဟောင်းတွေကိုဖြတ်ပြီးတော့တန့်ကျင်းသွားအောင်လို့လိမ့်ရတဲ့ပစ္စည်းပါများသောအားဖြင့်အရေးကြီးကြီးပေါ့နော်သူကရေပြန်လို့လေးမျိုးမျိုးပဲတော့လိမ့်ပြီးရင်လည်းချက်ချင်းချောက်သွားတယ်အရင်တော့ကတော့လေးရည်ကြီးကြတော့ကျွန်တော်တို့ပြင်မှာဒီကပူတယ်လေပြီးတော့အရန်စူတိုင်းစားများပြီးတော့ချွေးရည်ရမ်းထွက်တဲ့အခါကျတော့အစီရင်ပြန်တယ်လေအဲအဲ့ဒီအခါကျတော့ကျွန်တော်တို့ကတူနာလေးတွေထည့်ထည့်ပြီးလိမ့်ကြတယ်အဲကောင်းတယ်မှာကြတော့တူနာထည့်လေးတာမကောင်းဘူးရ
ဟုတ်ကဲ့ဆရာအခုလူဒီကာကွယ်နိုင်တာအပြင်ပေါ့နော်တကယ်လို့ချစ်လာခင်ရောခုနကဒီမခန်းခွဲတာအရေပြား၆တာအသားပတ်တာပေါ့နော်ရှားတာဘယ်လိုမျိုးပြည့်စုံပေးတယ်လဲဆရာကြီ
းမခန်းခွဲတာ၆တာတော့အစီတစ်ခုခုဒါမှမဟုတ်အစီပါတဲ့မခန်းကြီးဒီကြာခဏလေးစူးပေးရမယ်ဒါအယောင်ပါတဲ့မခန်းကြီးမဟုတ်ဘူးစီပါတဲ့မခန်းကြီးဆိုတာတင်းအောင်တော့လိုမျိုးဖြည်းဖြည်းလေးပဲအဲ့ဒါလေးကိုစူးပေးရင်မခန်းကအစူတဲ့ရကြီးပြော့နေပဲအဲ့ဒီပုံမှာအယောင်ပါတဲ့ဟာကိုထပ်ဆိုးမယ်ပေါ့နော်ပြီးတော့နေနဲ့နေပြင်းတာကိုရှောင်ရမယ်ဒါတော့အရေးကြီးတာကတော့နှကန်းကြောင်ကျွန်တော်တို့ကရှာနေရက်တက်တယ်ဗျအဲ့ဒီအမူကျင်းမလုပ်ဘူးတော့သတိပေးခြင်းလေသတိမှာအစာချင်းအင်ဇိုင်းတွေပါအဲ့ဒီအစာချင်းအင်ဇိုင်းကပရိုတင်းတွေဖြစ်ပြီးတော့နှကန်းကြောင်တာကိုပို့ဆိုးနေတတ်တယ်နောက်တစ်ခါကွဲတတ်တာလက်တွေကွဲမယ်ခနှောင်းတွေကွဲမယ်ကျို့လို့နာတော့မှနာနေတယ်အဲ့ဒီခနှောင်းတွေကမကြောက်ဘက်စလင်းလိုမျိုးအစီပြည့်ပြည့်နဲ့ခနှောင်းတွေကိုထူထူလိမ့်ရမယ်ဒီ plastic နေအောင်ကျွကျွသေးသေးလေးစွတ်အဲဒါပြီးတော့အဲ့ဒီဘောမှာခြေအိတ်ကိုစွတ်ပြီးတော့နိုင်တော်တော်ကြကြဒါမှမဟုတ်ခံနိုင် တညလုံးလောက်ပေါ့နော်လူတာပြီအဲနောက်တာပြတတ်တာလက်တွေပေါ့ဘာလို့အကင်များတဲ့နေရာပေါ့အဲတော့လက်ကခဏခဏစီးရတယ်စီးရပူပြီးတော့ချောက်တယ်နောက်လက်ကိုလည်းခွင်းနေပြရမယ်ဂရစ်စရင်းပါတဲ့ခွင်းလို့ဒါမျိုးကြီးကြီးလိမ့်ကြီးနောက်တစ်ခါညနေကျတော့ moisturizing cream ပေါ့နော်ရေစိုးတဲ့ lint cream လိမ့်ရမယ်ဆောင်းအလီမှာကျတော့ cream ကနည်းနည်းလေးပူပြီးပြည့်ပြည့်လေးလိမ့်သေးတယ်နွေရာသီတဲ့ပေါ့နော်ရင်ချိုးပြီးပြည့်ချင်းလိမ့
်ဟုတ်ကဲ့ကျေးဇူးများချင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ပြနေတဲ့ကျမရဲ့အစီအစဉ်ကိုကြာလာပြီနဲ့ညပိုင်းနဲ့အခုလိုတောက်ကြမနဲ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါရဲ့ရှင်။အခုတိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။နေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစုပေါင်းစင်စင်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့နေဆက်ထရိတ်ကန်ဒေတာတိုက်ပွဲကြောင့်ဒေတာခံပြင်းပြသူ1000ကျော်ဟာအိန္ဒိယနိုင်ငံလေးကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်စာတင်လိုက်ပြီးဆိုတာနဲ့ဒီရင်ပြည်နဲ့အတွင်းကြောက်မီးသွေးလောင်စာသုံးတစ်စစ်တားအားပေးစက်ယုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေတာခံတွေနဲ့ကရင်ပြည်နယ်အစိုးရတို့ကြားသဘောထားကွဲလွဲမှုရှိနေတဲ့အကြောင်းတွေကိုကြားသိရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတမတော်နဲ့ရခိုင်တမတော်အေအေတို့ဟာချင်းပြည်နယ်ပလဲဝါမြို့နယ်နဲ့အိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်ဒရိကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ရခိုင်တမတော်ပြန်ကြားရေးအရာရှိခိုင်တုခကပြောပါတယ်မီဇိုရမ်တောင်ပိုင်းလောင်တလိုင်မြို့နယ်ဘက်ကိုထွက်ပြေးလာကြတဲ့ချင်းပြည်သူစစ်ဘေးရှောင်တွေကိုမီဇိုရမ်အစိုးရအနေနဲ့ကူညီစောင့်ရှောက်ထားတယ်လို့မီဇိုရမ်တည်င်းတွေမှာဖော်ပြထားပါတယ်နိုဝင်ဘာ25နဲ့26ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့မြိတ်ဝကျေးရွာ၊ပကာဝရွာ၊စက်တင်ဝရွာ၊အုံတီဝရွာသားထောင်ကျော်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ထဲကိုထွက်ပြေးတင်းရှောင်ခဲ့တာပါနိုဝင်ဘာလ1ရက်နေ့ကနေအခုချိန်ထိပလဲဝမြို့နယ်ကဒေသခံ300ကျော်ကလည်းစစ်ဘေးတင်းရှောင်နေရပါတယ်
ရခိုင်မျိုးရပါတီ AMP ဥက္ကဋ္ဌတောက်သားအေးမောင်ကပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်ဖြစ်ကနေနှုတ်ဆက်ခွင့်ပြုဖို့နိုဝင်ဘာလ28ရက်နေ့ကပါတီဌာနချုပ်မှာစာတင်လိုက်ပါတယ်။အခုလိုနှုတ်ဆက်ခွင့်တင်ရတာဟာခေါင်းဆောင်အချင်းချင်းညီညွတ်မှုမရှိသလိုအစည်းအဝေးနဲ့စီးဝေးပြင်ပတွေမှာတိုက်ခိုက်ခံရမှုလူမှုမီဒီယာတွေမှာအုပ်စုဖွဲ့ပြီးရည်ရွယ်ချက်ရှိရှိဥတည်တိုက်ခိုက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့သူ့ရဲ့စာမှာပါရှိပါတယ်။ဒီလိုနှုတ်ဆက်စာတင်လာတဲ့ပတ်သက်ပြီးတော့ပါတီဘိုဟုကဘယ်လိုဆုံးဖြတ်မယ်ဆိုတာကိုဘိုဟုကော်မတီအစည်းအဝေးခေါ်ပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒေါက်တာအင်းမောင်ဟာပြီးခဲ့တဲ့လှုပ်တော်သက်တမ်းမှာအမျိုးသားလှုပ်တော်ကုစလင်နဲ့လက်ရှိလှုပ်တော်မှာလည်းပြည်သူလှုပ်တော်ကုစလင်ဖြစ်ရွေးချယ်ခံစားရသူဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် MCA လက်မှတ်ရေးထိုးနိုင်ရေးအတွက်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံနဲ့မွန်ပြည်သစ်ပါတီ NMSP ကခေါင်းဆောင်တွေနိုဝင်ဘာလ28ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်ပုတ်ဖဝတီကျေးရွာပုတ်ဖဝတီတရဏပြုတ်နယ်မြေကိုရင်လေးကျောင်းမှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေ NCA လက်မှတ်ရေးထိုးရေးအတွက်တိုက်တွန်းချပြခဲ့တယ်လို့မွန်ပြည်သစ်ပါတီဘက်ကလည်းဗဟိုကော်မတီအစည်းအဝေးကချမှတ်ခဲ့တဲ့အချက်တွေကိုပြန်ရှင်းပြခဲ့တယ်လို့ဗဟိုကော်မတီဝင်နိုင်ရွှေတင်းကဆိုပါတယ်။လက်ရှိမွန်ပြည်တစ်ပါတီဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်ပြီး MCA လက်မှတ်ရေးထိုးနိုင်ရေးအတွက်အစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့တွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်ထဲမှာအစိုးရတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ29ရက်နေ့ကဒီဘောမြို့နယ်နံကောလုံးခြေဆိုင်ခလရသိလေးခွန်မြန်မာတပ်မတော်စစ်ကြောင်းနဲ့SFPB SSC တိုင်ရင်မှ155လို့ဝမ်မော့ကျွရအုပ်စုဘာကန်းလန်တိုက်ဖိုင်းကြီးပါနေမှာတိုက်ပွဲဖြစ်ပွားခဲ့တာပါအစိုးရတပ်မတော်ဟာပြီးခဲ့တဲ့စက်တင်ဘာလကတည်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ထိန်းချုပ်နယ်မြေဘက်ကိုအင်အားဖြင့်လှုပ်ရှားလာတာဖြစ်ပြီးအခုလိုတိုက်ခိုက်လာတယ်လို့ SSPB ပြောခွေးရစိုင်းပုံးဟန်ကပြောပါတယ် SSCB SSC ဟာဒီနယ်စိတ်ပြည်တော်စုစည်းငင်းချမ်းရေးတည်ဆောက်ထားတဲ့ဖွဲ့ဖြစ်ပေမဲ့ NCA စာချုပ်လက်မှတ်ရေးဆိုးနိုင်သေးတယ်လို့လက်ရှိမှာတော့ဝါသဖွဲ့ဥဆောင်တဲ့ FVNCC မြောက်ပိုင်းမာမဲအဖွဲ့ခုနှစ်ဖွဲ့ဆက်မှာပါဝင်နေတာဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်လိုင်ဝရွာကနေစပြီးဗအံမြို့နယ်အိမ်တုရွာအထိအာရှလမ်းမအတွက်လမ်းတိုးချဲ့ဖို့လိုအပ်တဲ့လမ်းခင်းကြောက်တွေကိုလွံ့ညတောင်မှထုတ်ယူမှာနဲ့ပတ်သက်ပြီးဒေသခံအများစုကကန့်ကွက်ခဲ့ကြပါတယ်။ဒေသခံများစုကကန့်ကွက်နေပေမဲ့လွညကျေးရွာအုပ်ချုပ်ရေးမှူးနဲ့တန်ကြတော်တချို့ကချက်လင်းမြိုင်တိုယိုတာကုမ္ပဏီနဲ့သဘောတူလက်မှတ်ရေးထိုးထားပြီးဖြစ်လို့ကြောက်ထုတ်ဖို့လိုအပ်တဲ့ဆက်ပစ္စည်းတွေကိုကုမ္ပဏီဘက်ကတွားရောက်ချထားနေပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းမပြုတ်လို့ဖို့ဒေသခံ900ကျော်ကကန့်ကွက်လက်မှတ်ရေးထိုးပြီးနိုဝင်ဘာလ22ရက်နေ့မှာကရင်ပြည်နယ်ဝန်ကြီးချုပ်ထံစတင်ထားသလိုပြည်နယ်အစိုးရမဖြေရှင်းပေးနိုင်ပါကသမ္မတအထိစတင်သွားမယ်လို့လွညတောင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကော်မတီဥက္ကဋ္ဌဇောခိုက်ခိုက်ကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကင်းပြည်နယ်အတွင်းစောင့်မီးသွေးလောင်စာသုံးလျှစ်စစ်တပ်အားပေးစစ်ရုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကရင်ပြည်နယ်အစိုးရတို့အကြားသဘောထားကွဲလွဲမှုတွေရှိလာနေကြတာပါဒီအရေးအတွက်ပြည်နယ်အစိုးရလွတ်တော်ကုမ္ပဏီနဲ့လူမှုအဖွဲ့အစည်းတို့တွဲဆောင်ဆွေးနွေးခဲ့ပေမဲ့လည်းဒေသခံတွေရဲ့စိုးရိမ်မှုတွေဟာကြီးထွားနေစေဖြစ်ပါတယ်မိကလျာမုံကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ကင်းပြည်နယ်တွင်မှကြောင်မီသွေးလောင်စာသုံးမျက်စစ်သားအပိစက်ယုံတိဆောက်ရေးကိစ္စနဲ့ပတ်သက်ပြီးဒေသတွင်းမှာအမြင်တွေမျိုးမျိုးကွဲပြားပြီးစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်အခုလူဆင်းရဲပွဲစကားဝိုင်းတစ်ခုပြုလုပ်ခဲ့တာလို့လည်းတိုက်တော်ကြောင်ဆရာတော်ဥက္ကုတ္တလဗုဒ္ဓကအခုလူမိတ်ကြသွားပါတယ်ဒေသခံ
တွေကအဲ့ဒီနေရာမှာကြောင်မီသွေးဆွေးဆွေးတော့တယ်တဘောကြီးကြဘူးတဲ့ဘယ်လိုမရှိကြဘူးလားဦးဇင်းတို့ဒေသခံများရဲ့သဘောတရားကိုထောက်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်ဆိုရင်စိတ်ယူလို့ငဲတယ်တောင်းကြစိတ်တွေများတယ်
ကရင်ပြည်နယ်ဖန်အားမြို့နယ်ဝက်ကြီးကျေးရွာအုပ်စုတွင်မှ CTCR ကုမ္ပဏီကနေပြီးတော့ USC နည်းပညာနဲ့တည်ဆောက်မဲ့ကြောင်မီသွေးလောင်စာသုံးမျက်စစ်သားအပိစက်ယုံစီမံကိန်းဖြစ်ပြီးကရင်ပြည်နယ်အစိုးရအနေနဲ့ဆောက်လုပ်ခွင့်ပြုမပြုကိုတော့ပြည်ထောင်စုအစိုးရနဲ့ဆွေးနွေးညှိနှိုင်းဆက်အခြေအနေဒါရှိတယ်လို့လည်းကရင်ပြည်နယ်မျက်စစ်နဲ့စက်မှုဝန်ကြီးဦးစိုးလှိုင်ကအခုလိုဆိုပါတယ်မျက
်စစ်သားရှိတယ်တော့ထိုင်ပါလေနော်မျက်စစ်သားရှိတယ်အဲ့ဒီကဘုရားကိုသိစက်တာရပါရှိတယ်ဆိုရင်ကျွန်တော်တောင်ပြီးစက်ရရှိတယ်။တောင်ပြီးစက်ကဆိုရင်အချိန်လုံးမျိုးမှာဆောင်ရနိုင်ပြီးတော့ကြတော့အချိန်လုံးပေါ်သိနေပြန်ပါတယ်ဆိုရင်လည်း
ကရင်ပြည်နယ်မှာကြောင်မီသွေးဆက်ယုံတည်ဆောက်လို့ရှိရင်တည်ယူပို့ဆောင်ရေးရောရေရရှိမှုရောလိုအပ်တဲ့အတွက်တန်လင်းမြင့်ကြီးကိုပဲအခြေခံထားပြီးတော့စဉ်းစားရမယ်လို့လည်းဝန်ကြီးကဆက်ပြီးပြောသွားပါတယ်။ကြောင်မီသွေးသုံးလက်ပတ်မဲ့မျက်စစ်သားအပိဆက်ယုံစီမံကိန်းကိုဒေသခံတွေလူတို့အခြေပြုဖွဲ့စည်းတွေကနေကောက်ကွက်နေပေမဲ့လည်းကရင်ပြည်နယ်ဆိုရဖွဲ့နေနဲ့ရှစ်ဆက်တို့လှုပ်ဆောင်မဲ့အနေအထားမှရှိနေပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်ဝက်ကြီးထုံးတောင်သုံးအိမ်ကြီးရွာနီးမှာမြေဧက815ဧကရှိပြီးစက်ရုံကိုတာဝန်မြစ်ဘေးမှတည်ဆောက်ဖို့ရာထားပြီးစီမံကိန်းမှာမျက်စစ်တပ်အား1280မီဂါဝတ်ထောက်လုပ်ဖို့ရာထားတယ်လို့လည်းသိရပါတယ်ရှင်
။ဆက်ပြီးတော့မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းချင်းပြည်နယ်ပလဝမြို့နယ်ကဒုက္ခသည်400ကျော်ခန့်ဟာစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေကြောင့်နှစ်ဖက်လက်နက်ကင်တပ်တွေထွက်ခွာပေးဖို့ချင်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုထားပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကိုရင်ကနေတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်နယ်စပ်ချင်းပြည်နယ်ပလဝမြို့နယ်တွင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရပြီးတချို့မှာသက်ဆုံးရှုံးမှုတွေရှိနေတဲ့အတွက်နှစ်ဖက်လက်နက်ကင်တပ်တွေချင်းပြည်နယ်ပလဝမြို့နယ်ကထွက်ခွာပေးဖို့ချင်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုထားပါတယ်။
ကျွန်တော်တို့ကပြတူမာတယ်ပြတူမာတယ်လို့တော့ကျွန်တော်တို့ကတော့တရားစီရင်တာတော့မဟုတ်ပါလေဖြစ်တယ်ဆိုတာနှစ်ယောက်လုံးဖြစ်လို့ဖြစ်တာလေအရင်ကအဲ့မှာတမတော်လည်းမရှိဘူးအေးလည်းမရှိဘူးမရှိတော့တိုက်ပွဲမရှိတော့အခုကအေးရောက်လာတယ်အေးရောက်လာတော့နှုတ်လုံးရောက်လာတယ်ဒီမှာပြဿနာလာဖြစ်တယ်ဖြစ်တဲ့ခါကျတော့တိုက်ပွဲဘယ်လိုရှောင်မလဲဆိုရင်သူတို့မရှိဘူးဆိုတိုက်ပွဲမရှိဘူးလို့ကျွန်တော်ယူဆတယ
်ဒါကတော့ချင်းတောင်စီကတဘာဝသယံသာသာစောက်ကြီးရေးဖွဲ့ကကိုလျံတူဝန်ပြောဆိုခဲ့တာပါချင်းရပ်ဘက်လူမှုဖွဲ့စည်းဆယ်ဖွဲ့ကနှစ်ဖက်လက်နက်ကင်တပ်တွေချင်းမြင်နယ်အတွင်းကနေထွက်ခွာပေးဖို့နိုဝင်ဘာလ16ရက်နေ့ကထုတ်ပြန်ချက်တစ်စာထုတ်ပြန်တောင်းဆိုခဲ့ပါတယ်။နိုဝင်ဘာလ3ရက်နေ့ကနေ16ရက်နေ့အထိချင်းမြင်နယ်ပလက်ဝါမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ400ကျော်ဟာရှင်းလင်းဝကျေးရွာဘက်မှာစစ်ပီးတိမ်းရှောင်နေရပါတယ်။ ဒီဘေးချောင်ဒုက္ခတွေတွေအနေနဲ့လက်ရှိမှာဒုက္ခရောက်နေတယ်လို့ကိုလျံတွန်ကဆိုပါတယ်။အေးကနေထွက်ပြီးအဝေးရောက်သွားတဲ့ဆိုပို့ပြီးတော့ဒုက္ခရောက်တာပေါ့။အများကြီးခက်ခဲလိမ့်မယ်သူတို့အစားဝတ်နေကြီး။အခုဆောင်းရာတီဆိုအေးလေအေးမှာလေ။ဒုက္ခတွေတွေရဲ့အစားဝတ်နေကြီးဆိုချင်းမြင့်နေဆိုရတဲ့လူမှုဖွဲ့စည်းတွေကလည်းတွားရောက်ကူညီပေးနေတယ်လို့လည်းကိုလျံတွန်ကပြောပါတယ်။
မြန်မာသမ္မတကလည်းလက်ရှိအချိန်မှာရခိုင်ပြည်နယ်ဗူဒီတောင်နဲ့ချင်းမြင့်နယ်ဆက်ပလက်ဝါမြို့နယ်ဘက်မှာစင်အားတွေထပ်မံတိုးချဲ့ဖြစ်သင်းလာတဲ့အတွက်တိုက်ပွဲတွေချိန်မရွေးဆက်ဖြစ်ပွားနိုင်တယ်လို့ရခိုင်သမ္မတရဲ့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။မြန်မာသမ္မတကလည်းအဲ့ဒီဗူဒီတောင်မြို့နယ်ဘက်မှာလည်းအင်အားတွေထားပြီးတော့ဒီဟိုဖြစ်လာတာရှိတယ်ကြ။ဟောနောက်ဒီ
ကျွန်တော်တို့အခုဒီဆောင်းလေးရောက်လာပြီဆိုတော့အရင်ကတည်းကလမ်းမတော်တို့ကြားတိုက်ပွဲတွေဟာချင်းမြင့်နဲ့ပလောက်ဝနဲ့ရခိုင်ပြည်နယ်စကြောက်တော်ဗူဒီတောင်မြို့နယ်အထိဖြစ်ပွားလာခဲ့ပါတယ်ဒေသခံရွာသားတွေအနေနဲ့စစ်ပွဲရဲ့အကျိုးဆက်ဖြစ်မြေမြုပ်မိုင်းထိမှန်ခြင်းနှစ်ဖက်သားတွေအတွက်လမ်းပြပေါ်စွာဌာနမှပြသုံးပြုခံရခြင်းစားတဲ့လူခွေးရေချိုးပေါမှုတန်တွေကိုလည်းခံရရပါတယ်ခင်ဗ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဟာချင်းပြည်နယ်ပလဲဝမြို့နယ်နဲ့အိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နယ်ဆက်တရိတ်ကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူ1000ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်ပြုဖို့ပါတီဌာနချုပ်မှစတင်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဇာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတော်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောကနာကိုနားဆင်ကြကြရပါရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။ရရှိများရှင်ဒီခိုင်ပြည်နယ်ရေးကြောင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီကောင်းဆောင်တွေညီလာခံကိုတက်ဖို့ဘေကျင်းမြို့တော်ကိုသွားမယ်အကြောင်းကြေညာထားပါတယ်ရခိုင်ရေးကြောင်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲနိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပို့အရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ဒီရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့တောက်ကြနေမနခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြတ်မြဒီတာတွင်ဒီညင်ရေးနဲ့စီးပွားရေးပူပေါင်းဆောင်ရွက်ရေးအားပေးဖို့ဆိုတဲ့ယူရကျက်နဲ့အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူထိုင်းအစရှိတဲ့နိုင်ငံတွေဟာအာဆီယံဆိုတဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးကိုစတင်ဖွဲ့စည်းတည်ထောင်ခဲ့တာနှစ်ပေါင်း90ရှိသွားခဲ့ပါပြီနောက်ပိုင်းမှာတော့ဘရူနိုင်းဗီယက်နမ်လာအိုမြန်မာနဲ့ကမ်ဘောဒီးယားနိုင်ငံတွေပါအဖွဲ့ဝင်တွေဖြစ်လာကြပြီးတော့တည်တတ်မှ9စတူရမ်မန်အကျယ်ဝန်းရှိကလူဦးရေတန်630ရှိတဲ့အာဆီယံရဲ့ဒေတာတွင်အသတင်းထုတ်ကုန်ထုတ်လုပ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ 1.4 ထရီလီယံရှိပါတယ်။အာဆီယံအဖွဲ့ကြီးစတင်ဖွဲ့စည်းတဲ့အချိန်ကတည်းကအမေရိကန်ပြည်ထောင်စုနဲ့အာဆီယံရဲ့ဆက်ဆံရေးဟာအလွန်ကောင်းမွန်ခဲ့တယ်လို့1989ခုနှစ်မှာအမေရိကန်ဟာအာဆီယံရဲ့ဆွေးနွေးဘက်နိုင်ငံဖြစ်လာခဲ့ပါတယ်။မြန်မာကြားသိခင်ကအာရှကိုတွားရောက်ခဲ့တဲ့ခရီးစဉ်အတွင်းသမ္မတဒေါ်နယ်ထရမ့်ဟာမနီလာမြို့မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တယ်လို့ဒေတာတွင်နိုင်ငံတွေရဲ့ခေါင်းဆောင်တော်တော်များများနဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။အာဆီယံခေါင်းဆောင်တွေကိုစကားပြောကြရမှာသမ္မတထရန့်ကအာဆီယံဟာတန်ပေါင်း350ရှိတဲ့အမေရိကန်တွေရဲ့မိတ်ဆွေတွေလို့ဖော်ကံပက်တွေဖြစ်တဲ့အကြောင်းအလေးထားပြောဆိုခဲ့ပါတယ်။မ ငင်းငင်းရေးလုံညုံရေးစတာတွေကိုအားပေးမြင့်တင်ဖို့အင်ဒိုပစိဖိတ်ဒေတာစစ်စစ်မှန်မှန်လွတ်လပ်ပွင့်လင်းရေးအတွက်ပူးတွဲလှုပ်ဆောင်ဖို့ကျွန်တော်ဒီနေရာကိုရောက်ရှိနေတာဖြစ်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။ကျွန်တော်တို့အနေနဲ့ဂုံယူတာကကျွန်တော်တို့ဟာအချုပ်အခြာအာဏာပိုင်နိုင်ငံတွေဖြစ်ကြပြီးဆက်လက်ရှင်တန်ခိုင်မြဲနေဖို့နဲ့တာယာဝါပြောရေးကိုအားလုံးကလိုလားကြတယ်လို့သမ္မတထရန့်ကပြောပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေစုဝေးပြီးဒေတာတွေနဲ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အရေးပါတဲ့ကိစ္စတွေပေါ်ဖြူဝမြောက်ဆွေးနွေးညှိနှိုင်းပြီးအများသဘောဆန္ဒနဲ့အညီအလေးထားလေ့လာဆွေးနွေးအဖြေရှာကြတဲ့လှုပ်ဆောင်မှုပေါ်သမ္မတထရန့်ကချီးကျူးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာအာဆီယံရဲ့ဒေတာတွင်ပူးပေါင်းဆောင်ရွက်ရေးမှာအဓိကအခန်းကဏ္ဍကနေဆက်လက်ပါဝင်မှုအတွက်တန်တိထံချမှတ်ထားပါတယ်။ဒီတန်တမာရေးရမိဖက်ဆက်ဆံရေးကအမေရိကန်နိုင်ငံသားတွေနဲ့အင်ဒိုပစိဖိတ်ဒေတာတွင်နိုင်ငံတွေအားလုံးရဲ့လုံခြုံမှုနဲ့တရားဝါပြောရေးအတွက်လမ်းဖွင့်ပေးရကြပါတယ်။အောင်မြင်မှုတွေအတွက်အမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါကြောင်းနဲ့ဒန်းတူညီမျှမှုနဲ့အပြန်လှန်တည်တတ်နားလည်မှုတို့ကိုအခြေခံတဲ့စီးပွားရေးနိုင်ငံတွေဖြစ်လို့ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာတိုးများကျပြနေသလို18နှစ်အတွင်းအလုပ်လက်မဲ့ဥယျာဉ်အနည်းဆုံးရောက်ရှိနေပြီး stock share ဈေးကွက်ဟာလည်းစံချိန်တင်မြင့်မားလာကမကြခင်ကပြည်ပမှာတွားရောက်အလုပ်လုပ်ကိုင်းနေကြတဲ့ကုမ္ပဏီတွေလည်းအခုအမေရိကန်ပြည်ထောင်စုကိုပြန်လာနေကြပြီဖြစ်တယ်လို့သမ္မတထရန့်ကမှတ်ချက်ပြုခဲ့ပါတယ်။မိတ်ဆွေနိုင်ငံတွေကိုအင်အားတောင်းတင်းပြီးတော့လွတ်လပ်စွာနဲ့ဖွံ့ဖြိုးစီပင်ရေးကိုကြမားကိုဖန်တီးပိုင်ခွင့်ရှိပြီးဘလို့အင်အားကြီးနိုင်ငံရဲ့ဩဇာကနိုင်ငံမဖြစ်စေဖို့အမေရိကန်ပြည်ထောင်စုကလိုလားပါတယ်လို့သမ္မတထရန့်ကပြောပါတယ်။ဒီချက်တွေဟာလွတ်လပ်ပြီးတော့တကားဖွင့်တဲ့အင်ဒိုပစိဖိတ်ဒေသဖြစ်စေရေးဆိုတဲ့ကျွန်တို့တို့သဘောထားရဲ့နောက်ွယ်ကအဓိကအချက်လေးဖြစ်ပါတယ်ခင်ဗျာ။
မယ်ကယ်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီမှတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆောင်နေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့တရင်ပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။အခုမနက်ဖက် VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နေရာမှာလက်ရှိစီရင်ရေးညွှန်ကြားရေးဘူး Mike Pompeo နဲ့လာမယ့်သတင်းပတ်တွေအတွင်းသမ္မတ Donald Trump ကအစအတိုခန့်ထားခြင်းနဲ့ဆိုတဲ့သတင်းတွေထွက်လာနေပါတယ်။အင်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကတော့အဲ့ဒီသတင်းတွေကိုရေးမပါသလိုဖော်ပြဖို့ကြိုးစားတဲ့အနေနဲ့သမ္မတကသာတရားရောက်ဖို့ယုံကြည်ကိုးစားမှုမရှိတော့ဘူးဆိုရင်သူတို့ရှိနေတဲ့ယာရုမှာဆက်ရှိတော့မှာမဟုတ်ပါဘူးလို့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။မြောက်ကိုရီးယားကပယ်ထိန်းသုံးကြီးစံတမ်းမှုတစ်ခုကိုထပ်လုပ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ဖို့နိုင်ငံအားလုံးကိုထရန့်အစိုးရကတောင်းဆိုနေပေမဲ့မြောက်ကိုရီးယားအစိုးရကိုဖြုတ်ချရေးဆိုတဲ့စကားကိုတော့ဆက်မပြောတော့ပါဘူး။မြောက်ကိုရီးယားရှိနေပတ်သက်ရင်အမေရိကန်အစိုးရအနေနဲ့ကိစ္စကြီးတရက်အပေါ်မှာပဲအယုံဆိုင်ထားပြီးဒါကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးပဲဖြစ်ပါတယ်လို့အင်ဂျီလိုပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင် VOA ရဲ့မိကုံကိုတုံ့ပြန်ဖြေဆိုခဲ့ပါတယ်။အဲဒါကလွဲ့ရင်လက်ရှိအချိန်မှာဘယ်ကိစ္စမှဦးစားပေးမဟုတ်ပါဘူးလို့လည်းပြောခွင့်ရဆန်ဒါစ်ကပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမကြီးဖရန်စစ်စ်ကချီးကျူးပြောဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့မှာရောက်သွားပြီးတဲ့နောက်ပုံရံမကြီးဖရန်စစ်စ်ကလည်းချီးကျူးပြောဆိုတာပါ။ကြာသေးခင်လတွေအတွင်းဘင်္ဂလားဒေ့ရှ်လူ့အဖွဲ့အစည်းရဲ့ထူးခြားတဲ့အမှတ်တင်ဒေတာတစ်ခုဖြစ်တဲ့ရရောကူညီမှုနဲ့သွေးစည်ညီညွတ်မှုတို့ကိုရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးတာမှာထင်ရှားတွေ့ထားရပါတယ်လို့ပိုယမ်မင်းကြီးဖရန်စစ်ကမိန့်ပါတယ်။ပိုယမ်မင်းကြီးဖရန်စစ်ဘင်္ဂလားဒေ့ရှ်ကိုမနေ့ကရောက်သွားချိန်မှာပဲဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကုတူပါလောင်းဒုက္ခသည်စခန်းကိုတော့လူညာဒုက္ခသည်တွေဆက်ပြီးတော့ရောက်သွားနေစေပါ။အခုနောက်ဆုံးပြင်ကနေရထွက်ပြေးလာတဲ့ဒုက္ခသည်ဦးကြီး9သိန်းလောက်ရှိသွားပြီလို့ပြောပါတယ်ခင်ဗျာ။
သားကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုဇော်ဝင်းလှန့်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါရဲ့ရှင် VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ16 19နဲ့25မီတာတွေကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.